သွေးလွတ်တုပ်ကွေးအပါအဝင်ထင်ကနေတဆင့်ကူးဆက်တဲ့ယောဂါတွေရဲ့ထင်းချောင်းမှုအန္တရာယ်ကြီးထွားလာတာကိုတုံ့ပြန်ဆောင်ရွက်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအစီအစဉ်တရက်ကိုကြာသပတေးနေ့ကစတင်လိုက်ပါတယ်။လူငယ်တဲ့တိတိအတွင်းသွေးလွတ်တုပ်ကွေးနဲ့ထင်ကနေကူးဆက်တဲ့ယောဂါတွေအလင်းမြန်ကူးဆက်ပြန်ပွားမှုဇက်တိုက်မြင့်တက်လာနေတာကိုစိုးရိမ်ရတဲ့အခြေအနေဖြစ်ပြီးဒါကိုကန္တာအလုံးနိုင်ငံအလုံးပူးပေါင်းတုံ့ပြန်ဆောင်ရွက်ဖို့လိုပါတယ်လို့WHO ရဲ့ညွှန်ကြားမှုဒေါက်တာ Tedros Ghebreyesus ကပြောဆိုခဲ့ပါတယ်။2020ခုနှစ်ကတည်းကစတင်ပြီးကူးစက်ခံရမှုဟာနှစ်စဉ်နှစ်ဆတိုးလာခဲ့တယ်လို့ WHO ကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လအထိတစ်ကမ္ဘာလုံးကူးစက်ခံရသူ 12.3 သန်းရှိခဲ့ပြီး 6,000 ကျော်သေဆုံးခဲ့တယ်လို့လည်းဆိုပါတယ်။သွေးလွန်တုပ်ကွေးတိုက်ဖျက်ရေးမှာအလုံးပါဝင်ဖို့လိုပါတယ်လို့ WHO အကြီးအကဲကပြောပါတယ်။ကမ္ဘာလုံးဆိုင်ရာအစီအစဉ်တွေထဲမှာအစိုးရတွေလှုပ်ဆောင်မှုအဓိကအချက်၅ချက်ကိုတိုက်တွန်းထားပါတယ်။အရေးပေါ်ညှိနှိုင်းဆောင်ရွက်မှုအစီအစဉ်အလုံးပူးပေါင်းဆောင်ရွက်ပြီးယောဂဖြစ်ပွားမှုကိုသိရှိအောင်လုပ်ခြင်းစောင့်ကြည့်ခြင်းရောက်ရတဲ့အတင်းကာကွယ်ခြင်းတုံ့ပြန်ဆောင်ရွက်မှုအစီအစဉ်ဖြားနာမှုတွေကိုကာကွယ်နိုင်ဖို့ကုသမှုအစီအစဉ်တွေတုံ့ပြန်ဆောင်ရွက်ခြင်းစတာတွေကိုလှုပ်ဆောင်ဖို့ WHO ကတိုက်တွန်းထားပါတယ်။ကမ္ဘာလုံးဆိုင်ရာအစီအစဉ်အတွက်လာမယ့်နှစ်မှာဒေါ်လာ55 သန်းလောက်လိုအပ်မယ်လို့လဲ WHO ကပြောဆိုထားပါတယ်။